ခန့်သာလို့မဘာရက်လာတူတော့မောင်ပြင်သစ်စစ်ဘုရင်နပိုလီယံပြောခဲ့တဲ့နာမည်ကျော်စကားထုံးရှိပါတယ်ငါတို့အဲ့ဒါကဘာလဲဆိုတော့အောင်ပွဲဆိုတာအစွဲအမြဲဆုံးလှုပ်ဆောင်မှုနဲ့သာတက်ဆိုင်ပြီးရဲ့ဆိုလိုရင်းကအလုပ်တစ်ခုကိုဆွဲဆွဲမြဲမြဲပြက်ပြက်သားသားလုပ်တတ်တဲ့သူတွေဒါအောင်မြင်နိုင်ပြီလို့ဆိုလိုတာပါဖိလစ်ပိုင်နိုင်ငံတောင်ပိုင်းကဆင်းရဲတဲ့မင်ဒါနာအိုကျွန်းသားတွေကပရမအောင်ဆုံးသမ္မတဖြစ်လာတဲ့ရော့ဒရီဂိုဒူတာတေးဟာမဲဆွယ်ပွဲမှာသူသမ္မတဖြစ်လာရင်မူရစေဝါနဲ့ရာဇဝတ်မှုတွေကိုအဓိကထားနှိမ်နင်းသွားမယ်လို့ကြေညာခဲ့ပါတယ်။သူကပြောခဲ့တဲ့အတိုင်းပြက်ပြက်သားသားတစိုက်မမတ်မူရစေဝါနဲ့ရာဇဝတ်မှုတွေကိုနှိမ်နင်းခဲ့ပါတယ်။အစပထမမှာဝေဖန်ပစ်တင်မှုတွေကြုံတွေ့ခဲ့ရပေမဲ့သူကသူ့အလုပ်ကိုပဲစိုက်လိုက်မတ်တပ်ပြက်ပြက်သားသားလှုပ်ဆောင်ခဲ့ပါတယ်။အခုဆိုရင်ဖိလစ်ပိုင်သုတေသနအဖွဲ့ Social Weather Station ကဖိလစ်ပိုင်ပြည်သူတွေကိုဒူတာသေးနဲ့ပတ်သက်ပြီးစစ်တမ်းကောက်ယူခဲ့ရမှာပြည်သူ82ရာခိုင်နှုန်းကျော်ဟာနိုင်ငံအတွင်းမူရစေဝါနဲ့ရာဇဝတ်မှုတွေကြာဆင်းလာတာကြောင့်အလွန်အမင်းအားရကျင်းနေကြသည်လို့စစ်တမ်းတွေထွက်လာပါတယ်။ဒါတွေဟာဒူတာတေးရဲ့တစိုက်မမတ်ပြက်ပြက်သားသားဆောင်ရွက်ခဲ့တဲ့ရလဒ်တွေပေါ့။ငါတို့နိုင်ငံမှာလည်းဒူတာတေးလိုပြက်ပြက်သားသားတစိုက်မမတ်ဆောင်ရွက်တဲ့လူတွေအမှန်တကယ်လိုအပ်နေပါတယ်။မပြက်မသားနဲ့ကောက်ယိုးမီလိုခဏတာထထတောက်တတ်တဲ့လူတွေကြောင့်ဘယ်စီမံကိန်းမှပြင်းပြအောင်မြင်တာမရှိဘဲအဖျားရှုနေတာအားလုံးရဲ့အမြင်ပါ။ရန်ကုန်မြို့ရဲ့ဒုတိယမြို့တော်ဝန်ဟာသူ့မြို့တော်ဝန်အနေနဲ့ခန့်အပ်ခံရပြီးပြီးချင်းရန်ကုန်မြို့ရဲ့ခွေးလေခွေးလင်းပြဿနာကိုဦးစားပေးအနေနဲ့စီစဉ်ဆောင်ရွက်သွားမယ်လို့ကတိပေးခဲ့ပါတယ်။သူဟာပြောခဲ့တဲ့အတိုင်းစီစဉ်ဆောင်ရွက်ခဲ့ပေမဲ့ခွေးချစ်သူတွေကကန့်ကွက်ဆန္ဒပြနေတာကိုမလွန်ဆန်နိုင်ခဲ့လို့သူကတိဟာအခုဆိုရင်အဖျားချူးသလိုဖြစ်သွားနေရပါပြီငါတို့။ခွေးလေခွေးလင်းတွေဟာရန်ကုန်မြို့ရဲ့လမ်းမတွေပေါ်မှာထုံးစံအတိုင်းတောင်းကျန်ဆိုးသွမ်းနေပြီးပြည်သူတွေကိုဒုက္ခပေးနေသေးပါ။မကြာခင်ကပဲခွေးလေခွေးလင်းတွေကိုဖယ်ရှားနေတဲ့ရန်ကင်းစီပင်သာယာအဖွဲ့ကိုဂျင်ဇာတိုက်ဟန်တားနှောက်ယှက်မှုတွေပြုလုပ်နေကြလို့လုပ်ငန်းရပ်ဆိုင်လိုက်ရတဲ့အကြောင်းသတင်းတွေထဲမှာကြားလိုက်ရပါတယ်။လက်ရှိရန်ကုန်မြို့မှာခွေးလေခွေးလင်းကောင်ရီ 28,000 လောက်ရှိနေပြီးတစ်နှစ်ကိုကောင်ရီ 4,000 ကနေ 5,000 ကျော်ခန့်ထိတိုးပွားလာနေတယ်လို့စစ်တမ်းတွေကသိရပါတယ်ငါတို့။တိုင်းဒေသကြီးတွေအနက်ရန်ကုန်တိုင်းဒေသကြီးဟာခွေးကြိုက်ခံရတဲ့လူနာအများဆုံးဖြစ်နေပြီးတစ်လကိုလူ 1,000 လောက်ခွေးကြိုက်ခံနေရပါတယ်။အခုမြို့တော်စီပင်ကခွေးလေခွေးလင်းတွေကိုဖမ်းဆီးပြီးခွေးသစ်ဟာကိုပို့နေတယ်လို့ဆိုပေမဲ့လက်ရှိခွေးကောင်ရီနဲ့တွေ့ကြည့်ရင်တရားကိုင်းလုံးတော်မရှိတဲ့အတွက်လုံးဝထိရောက်မှုမရှိဘူးလို့ပြောလို့ရပါတယ်ငါတို့ဒီလိုပဲရန်ကုန်မြို့တော်စီမင်းသားယာဥပဒေသစ်ကို2018ခုနှစ်ဇွန်လမှာပြဋ္ဌာန်းခဲ့ပြီးမှအခုချိန်ထိဥပဒေဟာသက်ဝင်ထိရောက်မှုမရှိဘဲရေစုံညောမဲ့အနေအထားကိုမြင်နေရပါတယ်ဥပဒေစတင်ထုတ်ပြန်ချိန်မှာတော့ရန်ကုန်မြို့နယ်ပြည်သူတွေဟာပြဋ္ဌာန်းထားတဲ့ပုံမှန်တွေကြောင့်လေးစားဆိုးရွားမှုတွေဖြစ်ခဲ့ကြပြီးအခုလက်ရှိအချိန်မှာထိရောက်တဲ့အရေးယူမှုတွေမရှိဘူးဆိုတာသိလာရတော့အရင်လိုပဲဒုံရင်အတိုင်းစီးမဲ့ကမ်းမဲ့ပြန်ဖြစ်သွားကြပါတယ်ဥပဒေမှာတန်ငွေ3,000ကနေ5,000တိချမှတ်မယ်လို့ဖော်ပြထားပေမဲ့အရေးယူမှုမရှိလို့လူသွားပလက်ဖောင်းတွေကိုဖိတ်ပြီးနေရာယူထားတဲ့မျိုးဆက်ကြီးတွေကိုမမြင်ချင်မှအစုံတွေးရပါလိမ့်မယ်ငါတို့ဒီလိုပဲနောက်ဖေးလမ်းကြားတဲ့ကိုအမှိုက်ပစ်သူတွေကထုံးစံတိုင်းတဖုံဖုံကြစ်ချနေကြသလိုကျူးကျော်သေးတဲ့တွေကလည်းလူသွားလမ်းမပေါ်ထိကျူးကျော်ရောင်းချနေကြသေးပါဒါကိုတာဝန်ရှိတဲ့သူတွေကပြည်တိုင်မချပဲနှလုံးသားနဲ့နားလည်လာတဲ့အထိပညာပေးဆောင်ရွက်မယ်လို့ဆိုနေပြန်သေးတော့ထုတ်ပြန်ထားတဲ့ဥပဒေဟာအလဟသက်ဖြစ်ပြီပေါ့လမ်းပေါ်ကွန်ဒရီထွေးရင်ဘလောက်အများပြည်သူနဲ့တက်ဆိုင်တဲ့နေရာတွေမှာအညစ်အကြေးဆွင့်ရင်ဘလောက်ခွေးစာကျွေးရင်ဘလောက်သတ်မှတ်ထားပေမဲ့တကယ်အရေးယူအပြစ်ပေးတာမရှိတော့လူတွေကဥပဒေကိုမထိမ်မဲ့မြင်ပြုနေကြပြီပေါ့စင်ဖမ်းမယ်ကြားဖမ်းမယ်ပြောပြီးဥပဒေသစ်တွေထုတ်ပြန်ခဲ့တဲ့မျိုးတော်စီပင်ဟာလေလွင့်လမ်းဘေးခွေးတွေကိုတော့ခွေးချစ်သူတွေမျက်နှာကြည့်ပြီးမဖမ်းရမစည်းရဖြစ်နေပါဘူးအခုလေခိုးရရဲ့အညစ်အကြေးဟာလူတွေရဲ့ကျန်းမာရေးအတွက်ဆူဆူကြောကြောထိခိုက်စေတယ်လို့ပြောပြီးစီးကဲ့မဲ့ခိုးစာမကျွေးဖို့ခိုးစာတွေမရောမှုပြောလာပြန်ပါပြီခွေးလေးခွေးလင်းမှာစာမှုပွဲကြခဲ့တဲ့မျိုးတော်စီပင်ဟာခိုကိစ္စမှာပေါ်ဘလို့အဖျားရှိသွားမလဲဆိုတာပြည်သူတွေကစောင့်ကြည့်နေကြပါတယ်ငါတို့ဥပဒေအရပြက်ပြက်သားသားဆောင်ရွက်ရမယ့်ကိစ္စတွေမှာစီပင်ဟာမပြတ်သားခဲ့ပေမဲ့ဘတ်ဂျက်တောင်းတဲ့နေရာမှာတော့ပြတ်သားနေလို့လွတ်တော်ကိုယ်စားလှယ်တွေကတော့ကန့်ကွက်နေတာကြားလိုက်မိပါတယ်ကမာယုံမြို့နယ်စီပင်သားယာယုံတိဆောက်တာနဲ့ပတ်သက်ပြီးမူလတောင်းခံထားတဲ့3 ဘီလီယံထက်နောက်ထပ်3 ဘီလီယံပိုပြီးတောင်းခံနေလို့စီပင်အနေနဲ့လွတ်တော်ကိုမထိမ်မမြင်ပြုလုပ်နေတဲ့အကြောင်းတကုံမြို့နယ်မဲဆန္ဒနဲ့အမှတ်နှစ်ကလွတ်တော်ကိုယ်စားလှယ်ဦးကျော်စရာကအော်တိုဝါလာတရနေ့မှာကျင်းပပြုလုပ်ခဲ့တဲ့ဒုတိယအကြိမ်တိုင်းဒေသကြီးပုံမှန်အစည်းအဝေးမှာပြောသွားခဲ့ပါတယ်။အချုပ်ဆိုရရင်မြို့တော်စီပင်ဌာနအနေနဲ့စုခဲစီမြဲစီဆိုတဲ့အတိုင်းဌာနကထုတ်ပြန်ထားတဲ့ဥပဒေတွေအသက်ဝင်အောင်ပြည်သူတွေကယုံကြည်လေးစားပြီးအားကိုးကျင်စိတ်ဖြစ်လာအောင်စီမံကိန်းတွေကိုပြတ်ပြတ်သားသားဆောင်ရွက်လုပ်ကြပါပြည်သူတွေပေါ်အစ်မနဲ့စေတနာထားပြီးမိမိကိုယ်ကျိုးနဲ့အဖွဲ့အစည်းအကျိုးထက်မျိုးတော်ဖွံ့ဖြိုးတိုးတက်ရေးအတွက်ရှေ့ရှုပါလို့အကြံပေးရင်းဒီတစ်ပတ်ဒီကုန်ချုပ်လိုက်ပါစေ။မင်းလည်းအားရင်ငါသည်စပြန်မှာချစ်လာစွာသောမင်းရဲ့အဘစန်နီဦး